အမေရိကန်နိုင်ငံသားဌာနကပေးအပ်တဲ့နိုင်ငံတကာမျိုးသမီးတတိရှင်များစုကိုချီးမြှင့်ပေးအပ်ရတဲ့အကြောင်းရင်းတွေထဲမှာရဲစွမ်းတတိရှိမှုအကျဉ်းသာမေတ္တာရှိမှုတရားမျှတမှုလိုလားမှုဆိုတဲ့အချက်တွေပါဝင်ပါတယ်ဒီနေ့အတွက်နိုင်ငံတကာမျိုးသမီးတတိရှင်များစုရရှိသူအမျိုးသမီး10ဦးကိုဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတကတော်မယ်လနီယန်ထရမ့်ကစုချီးမြှင့်ပေးခဲ့ပါတယ်စုရရှိသူတွေထဲမှာကျွန်ဖြစ်မွေးဖွားလာပြီးကျွန်စနစ်တိုက်ဖြတ်ရေးပြည်သူအရေးတက်ကြွလှုပ်ရှားသူမော်ရီရှာလွှတ်တော်အမတ်လမောမာဆေဒ်လိုအမျိုးသမီးအပါအဝင်1998-99ခုနှစ်တွင်မှကိုဆိုဘိုစစ်ပွဲအတွင်လူစုလိုက်ပြုံလိုက်တက်ဖြတ်မှုမရင်းချင်းခံရမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကလွတ်မြောက်လာသူတွေအကူအညီပေးရေးလက်တွဲဆောင်ရွက်ခဲ့ကိုဆိုဘိုတမားတော်ဖရိတ်ရာစတီဒီလိုအမျိုးသမီးလည်းပါဝင်ပါတယ်1994ရဝမ်ဒါနိုင်ငံလူမျိုးတုံးတပ်ဖြတ်မှုအတွက်စန့်ကျင်ရပ်တည်ခဲ့ပြီးတရားရုံးမှတက်တည်ထွက်ဆိုဖို့ဆုံးဖြတ်ခဲ့တဲ့နောက်မိမိခင်မုန်းတဲ့သမီးအသက်ခံရတာမဟုပဲတရားမျှတမှုအတွက်ရပ်တည်ခဲ့တဲ့ Godelief Muka Sarazi ဟာလည်းစုချီးမြှင့်ခံခဲ့ရပါတယ်ဆရာရှိသူတွေကတချို့ကို Los Angeles မြို့မှာနေထိုင်ခွင့်ရဖို့ American နိုင်ငံသားဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Los Angeles မြို့အခြေစိုက် International Visitor Council ကပြောပါတယ်